ရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကင်ပိပခရဲကြောင့်တိုင်းချောင်းနေရတဲ့ဒုက္ခတွေတွေထဲကအိမ်တောင်စုတရာလောက်ကိုမကြခင်နေရပြန်နိုင်အောင်ပြည်နယ်အစိုးရကစီစဉ်နေတဲ့အကြောင်းပြောပြပါမယ်ကျွန်မအေကနွန်ပါ
ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်လွန်ခဲ့တဲ့ကိုနှစ်လောက်ကတည်းကထွက်ပြေးတိုင်းချောင်းနေသူတွေအပါအဝင်ကိုခိုင်နမ်မတူမန်တုံဒေတာတွေမှာခိုလုံနေကြသူတွေကိုပြည်နယ်အစိုးရကနေရပြန်နိုင်အောင်စီစဉ်နေတာဖြစ်ပါတယ်။အိမ်တောင်စုတရာအတော်ကြက်တန်း900အကုန်ကြက်ခံပြီးပြန်လည်နေရာချထားပေးဖို့စီစဉ်နေတယ်လို့လည်းမန်တုံမြို့နယ်အမှတ်တင်မဲဆန္ဒမြေကပြည်နယ်လွှတ်တော်ကိုယ်စားလှယ
ကဟိုကစ်တန်း900ရထားလိုက်တယ်အဲ့မှာရထားလိုက်တဲ့အခါကျတော့ကျွန်တော်တို့ရှင်းမင်းမြောက်ပိုင်းမှာကိုခိုင်တို့နမတူတို့မန်တုံတို့ကတော့သူတို့အတော့ပတ်ချက်လက်တဲ့ချိန်မှာဥမာပေါ့တိန်တဲ့အင်းတိန်တော်စု100အတွက်ပေါ့နော်တိန်ကျက်တန်း900ရထားတဲ့အခါကျတော့ကျွန်တော်တို့ကတော့အဲ့မှာပြန်တွက်ချက်တဲ့ချိန်မှာတိန်တော်ကိုတိန်900လောက်ကျပါတယ်အဲ့ဒီမှာမြို့ပေါ်မှာကျတော့ကပ်ခန်းကိုမထားတော့ပဲလေကျွန်တော်တို့ကတော့မိမိရဲ့နေရက်ကိုပြန်လည်ပို့ရန်အတွက်ကျွန်တော်တို့ကတော့အဲ့မှာသူတို့ရဲ့သဘောတူညီမှုလည်းရယူထားတယ်
။2012ခုနှစ်ကကချင်တိုင်းရင်သားလက်နက်ကိုင်အဖွဲ့ KIA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်နေရက်ဆုတ်ခွာရသူတွေအပါအဝင်ဒုက္ခသည်တွေကနေရက်ပြန်လိုကြတဲ့အတွက်ပြည်내အစိုးရကစီစဉ်ပေးနေတာလို့လည်းပြောပါတယ်။အိမ်တော်စု60နီးပါးခိုလုံနေတဲ့ဒုက္ခသည်စခန်းနှစ်ခုရှိရာမန်တုံမြို့မှာလည်းနေရက်ပြန်ချင်သူတွေရှိနေတာကြောင့်အစိုးရကပြန်လည်နေရက်ချထားပေးနိုင်အောင်စီစဉ်နေပေမဲ့နေရမပြန်ကြမဲ့သူတွေလည်းရှိနေတယ်လို့မန်တုံမြို့မှာအောက်ချုပ်ရဲမှူးနန်းအောင်ကပြောပါတယ
်အခုလာပြီးတော့အတိုက်ပွဲဆောင်နေတဲ့လူကသူတို့ရောသူတို့ပြန်ချင်တယ်ပေါ့အဲသူတို့ပြန်ချင်တယ်အစိုးရဆောက်ပန်းချက်ရရများများသူတို့ကပြန်တယ်သူတို့လည်းပြန်မယ်ပြောတဲ့အခါကျတော့ရှောင်းကြည့်နေအစိုးရကနေပြီးတော့ဟိုသူတို့အတွက်အပူညီပေးမယ်အပူညီပေးမယ်အဲတိန်မိသားစုတစ်ခုကိုရထားတာသူတို့သိန်း50ပေးဖို့ရထားတယ်ပါကြောင့်မပြန်လာကြလေဆိုတော့အဲမပြန်တဲ့လူတွေတော်တော်များများကျွန်တော်ကြည့်ရတာသူတို့ကပညာရေးပိုင်းကိုသူတို့စိတ်ဝင်စားတယ်။တာသမီးတွေကလည်းကြီးလာတယ်။ဆိုတော့သူတို့ကဒီမှာနေမယ်၊စက်ပန်းအလုပ်ကိုလုပ်မယ်၊ပြီးရင်ကိုယ့်ရဲ့တာသမီးကိုပညာရေးတောက်အောင်သူတို့လုပ်ပေးမယ်။သူတို့အဲ့လိုမျိုးစိတ်ကူးရရှိတယ်ပေါ့ကျွန်တော်အများတော့အဲ့လိုပဲမြင်တယ်
မန်တောင်မြို့နယ်အထွေထွေအောက်ချုပ်ရေးမှူးဦးမြတ်သူကတော့ဒုက္ခသည်တွေလှုံ့ဆော်မှုရှိရှိနေရပြန်နိုင်အောင်စီစဉ်နေတယ်လို့ပြောပါတယ်ဒါပေမဲ့လည်းပြန်ဖို့အတွက်နေ့ရက်အတည့်အကျကိုတော့မဆုံးဖြတ်ရသေးဘူးလို့လည်းပြောပါတယ်
။အဲစီစဉ်နေတယ်စီစဉ်နေသေးပါနော်အားလုံးပေါင်းရည်မီလက်မဆက်သွေးကျမကြီးပါညာအားလုံးပြန်ဖို့တဲ့ဆိုတာနဲ့အားလုံးအစဉ်သိဖြစ်အောင်အတွက်စီစဉ်စီမံပြတ်ကြပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်နော်ကိုတို့ကတော့နေ့ရက်ပြန်နိုင်ရေးပဲဟိုကိုတို့ကလည်းအဆောက်ပဲအားထည့်ပြီးတော့ဆောင်ရွက်နေတာပါနော်သူတို့အားဆိုရင်မန္တမဆိုရင်တိုက်ပွဲလည်းမရှိဘူးနော်ရှိဘူးဈာနေရတဲ့ဆိုင်ရင်ဘာမှအထူးမှုတွေဖြစ်တာမရှိဘူးနေရတဲ့နေအတွက်ကိုပဲသက်ဆိုင်ရာဆွေရတဲ့အနေနဲ့လေဟိုမိခရှိရှိပြန်နိုင်မှုအတွက်ကိုဆောင်ရွက်နေပါလေ
ရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကင်ပိပခရဲကြောင့်တန်းဆောင်နေကြရတဲ့ဒုက္ခသည်300လောက်ဟာပြည်ခရဲနှစ်အော်တိုဘာလကစလို့နေရရင်ကိုပြန်သွားခဲ့ကြပြီးဒီနှစ်စံပိုင်းမှာလည်းနောက်ထပ်1500လောက်နေရပြန်ဖို့စီစဉ်ထားကြောင်းမြန်မာနိုင်ငံအခြေဆိုင်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကသတင်းထုတ်ပြန်ထားပါတယ်ဒုက္ခသည်စခန်းနှစ်ခုမှာခိုးလုံနေတဲ့မိသားစု130လောက်ကိုဒီနှစ်စံပိုင်းမှာနေရပြန်နိုင်အောင်ပြည်내အစိုးရကစီစဉ်နေတယ်လို့လည်းပြည်ခရဲလက်ထဲထုတ်ပြန်ခဲ့တဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။ကျွန်မအက္ခနွန်ပါ VOA အတော့တင်ပြပို့ထားတာပါ။